လုံလောဆယ်ထွက်ထားပြီးသားဖြစ်တဲ့ရွေးကောက်ပွဲရလဒ်တွေအရလွတ်တော်အမတ်နေရာအများစုအနိုင်ရရှိနေတဲ့မြူသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒီဒေါ်ဆန်းစုကြည်ကိုအမေရိကန်သမ္မတကဂုဏ်ပြုစကားပြောကြားခဲ့တယ်လို့ပြည်သက်သမ္မတကလည်းချီးကျူးဂုဏ်ပြုပါတယ်။အစိုးရတည်တည့်ရဲ့ဖွဲ့စည်းနိုင်တဲ့အခြေအနေမျိုးအထိရှိလာနေပြီဖြစ်တဲ့ NLD ပါတီကလည်းအနာလွှဲပြောင်းယူနိုင်ရေးအဆင့်တစ်ဖြစ်အောင်ပြင်ဆင်မှုတွေရှိနေပြီဖြစ်ပြီးတော့အစိုးရတည်အဖြစ်နဲ့တာဝန်ယူလာရတဲ့အချိန်မှာတော့ယုံကြည်ချက်ကြောင့်အချင်းကျသူတွေအရေးကိုအလေးထားဆောင်ရွက်ပါမယ်လို့လည်းပြောဆိုလိုက်ပါတယ်။မတင်ကြီးထိုက်ကစူးစီးတင်ပြပေးပါမယ်ရှင်။
American သမ္မတ Barack Obama ကမြန်မာထိုက်ခံခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုဒီမနက်ခင်းမှာတယ်လီဖုန်းဆက်ပြီးဂုဏ်ပြုစကားပြောဆိုခဲ့တဲ့အကြောင်း American သမ္မတအင်ဂျီရောကကြေညာချက်ထုတ်ပြန်တယ်လို့ NLD ပါတီရဲ့ပြောခွင့်ရဦးဝင်းထိန်ကလည်းအခုလိုပြောပါတယ
် Mr. Obama ဒေါက်ဆန်းစုကြည်ကိုမနေ့ကဖုန်းဆက်ပြောတယ်ဆိုတော့သိပါတယ်သို့တော်လည်းပဲပြောတဲ့အချိန်မှာကျွန်တော်တို့လည်းမရှိတော့ဘာတွေပြောတယ်ဆိုတော့အကြောင်းပြန်နေတယ်ကျွန်တော်မှတ်စကြည့်ရတော့ဒီကောက်ပွဲနိုင်တဲ့အကြောင်းဂုဏ်ပြုစကားပြောတယ်လို့ယူဆပါတယ်
ရွေးကောက်ပွဲတရားဝင်ရလတ်ကိုအားလုံးကလေးစားလိုက်နာဖို့အရေးကြီးတဲ့အကြောင်းနဲ့လူတို့ရဲ့ဆန္ဒကိုထင်ဟပ်တဲ့အားလုံးပါဝင်ပြီးကိုစားပြုမှုရှိတဲ့အစိုးရမျိုးဖွဲ့စည်းရေးညီညွတ်ရေးစိတ်ဓာတ်အခြေခံနဲ့အတူတကွလှုပ်ဆောင်သွားရေးခေါင်းဆောင်နှစ်ဦးဆွေးနွေးကြတယ်လို့အမေရိကန်သမ္မတအင်ဂျူရောကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရွေးကောက်ပွဲနဲ့အစိုးရတစ်တည်းရဲ့ဖွဲ့စည်းတာတွေဟာမြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးနဲ့ပို့ပြီးတော့ငြိမ်းချမ်းပို့ပြီးတော့တာယာဝါပြောတဲ့အနာဂတ်တည်ဆောက်ရေးကြိုးပမ်းမှုမှာအရေးပါတဲ့အဆင့်တစ်ရပ်ဖြစ်တယ်လို့လည်းအမေရိကန်သမ္မတဥပမာကမှတ်ချက်ပြုပါတယ်။ပြင်သစ်သမ္မတဖရန်ဆွာအော်လန်းကလည်းနိုဘယ်ငြိမ်းချမ်းရေးဆုရှင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒေါက်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးရွေးကောက်ပွဲအောင်မြင်မှုအပေါ်ဝမ်းမြောက်တဲ့အကြောင်းနဲ့မြန်မာပြည်သူလူထုရဲ့ဆန္ဒကိုလေးစားလိုက်နာပြီးနိုင်ငံရေးနဲ့ဘာသာရေးတင်းမာမှုတွေရောကြစေဖို့အမျိုးသားပြန်လည်တည်မြဲရေးကိစ္စတွေအပေါ်မှာလည်းပြင်သစ်နိုင်ငံကသတိထားစောင့်ကြည့်နေတယ်လို့ပြင်သစ်သမ္မတကပြောဆိုခဲ့တဲ့အကြောင်းပြင်သစ်နိုင်ငံတန်ယုံကထုတ်ပြန်ထားပါတယ်။အစိုးရတစ်တရဖွဲ့စည်းလာနိုင်ခြင်းရှိတဲ့အထိအမှတ်နေရအများစုအနိုင်ရရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့အစိုးရတစ်ဖွဲ့စည်းနိုင်ရေးအာဏာလွှဲပြောင်းရယူနိုင်ဖို့အတွက်စီစဉ်နေပြီးအစိုးရတစ်အဖြစ်တာဝန်ယူချိန်မှာနိုင်ငံရေးအကျဉ်းသားတွေအရေးအလေးထားမယ်လို့လည်းပါတီရဲ့ပြောခွင့်ရဦးဝင်းထိန်ကပြောပါတယ်။
ဟုတ်ကဲ့ကျွန်တော်တို့ဘက်မှာလည်းစီးနေနေနိုင်လို့ရှိပါတယ်ဆိုတော့လည်းအကြောင်းအရာဒီတည်စစ်ကြည့်တော့ပြောလို့မရှိလို့ကျွန်တော်တို့ဘက်ကလည်းစီးနေနေကြတယ်ဆိုတော့အချက်ပဲပြောပြရစီအဲတောင်သာစီပါဝင်ကျွန်တော်တို့အနေနဲ့ကကောင်းဆောင်အများစုကအချင်းသားဘဝနေပြီးတော့အခုဒီအနေထားကိုရောက်လာကြတာပါအဲ့တော့အခုလက်ရှိဦးသိန်းဆိုရနေပြီးတော့မှဖန်စီပြီးစာစင်းချတဲ့ပုဂ္ဂိုလ်နဲ့ပတ်သက်လို့ကျွန်တော်ပေါ်ပေါက်တနစဉ်းစားမှာမဟုတ်ပါဘူးအလေးနဲ့ထားပြီးစဉ်းစားရမှာဖြစ်ပါတယ်ဒါကြောင့်အဲ့လောက်ပဲပြောပြရစီ
ဒီကနေ့မှာပဲသမရဦးသိန်းစိန်ကဝန်ကြီးများအစည်းအဝေးခေါ်ယူပြီးတက်လာမဲ့အစိုးရအသစ်ကိုလုပ်ငန်းတာဝန်တွေစနစ်တကျလွှဲပြောင်းပေးနိုင်ဖို့ပြင်ဆင်ထားကြဖို့ဝန်ကြီးတွေကိုညွှန်ကြားခဲ့တယ်လို့သမရရဲ့ပြောခွင့်ရပြန်ကြားရေးဝန်ကြီးဦးရဲထွက်က VOA ကိုပြောထားပါတယ်သမရလွတ်တော်နိုင်ရကနဲ့ကာကွယ်ရေးဦးစီးချုပ်တို့နဲ့တွဲခွင့်ပေးဖို့အများစုအနိုင်ရ NLD ခေါင်းဆောင်ဒေါက်ဆန်းစုကြည်ရဲ့ပန်ကြားချက်ကိုလည်းမနေ့တုန်းကပဲအားလုံးကသဘောတူလိုက်တာကြောင့်အစိုးရသည့်အာဏာလွှဲပြောင်းရေးနဲ့အာဏာအလွှဲပြောင်းကာလတည်မြဲရေးအပေါ်မှာအပြုသဘောဆောင်တဲ့မျှော်လင့်ချက်တွေလည်းရှိလာနေပါတယ်ရှင်